ခိုင်မင်းနဲ့မြောက်ပိုင်းမှာမြန်မာစစ်တပ်ကရိုဟင်ဂျာတွေကိုတတ်ခဲ့တာတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်သတင်းရေးသားခဲ့တဲ့ရိုက်တာသတင်းတော်အုပ်ကိုပြီးခဲ့တဲ့တနင်္လာနေ့တုန်းကထောင်ချပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။အခုလိုမျိုးသတင်းတောက်တွေကိုထောင်ချလိုက်တဲ့အတွက်မြန်မာနိုင်ငံဟာအရင်တုန်းက
ထိုင်းနိုင်ငံမြောက်ပိုင်းမှာတော့ပြည်ပအရောင်မြန်မာသတင်းသမားတွေဟာနေသက်လျှောက်ကသူတို့ရဲ့လုံခြုံတဲ့အိမ်တွေကနေသတင်းတွေပေးပို့နေကြတော့ပဲဖြစ်ပါတယ်။ဒါမဲ့လည်း2015ရွေးကောက်ပွဲပြီးတဲ့နောက်မှာတော့အိမ်မှာရှိတဲ့သတင်းတော့အတော်များများမြန်မာနိုင်ငံတွင်းကိုပြန်သွားခဲ့ကြပါတယ်။ဒါမဲ့လည်းသတင်းမီဒီယာတွေပေါ်မှာတိုက်ခိုက်မှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာလည်းတဖြည်းဖြည်းဆိုးလာနေတယ်လို့ထိုင်းခြေဆိုင် BNI သတင်းဌာနရဲ့ဝိုင်းတော်သားကိုအောင်မိုးမြင့်ကပြောပါတယ
်။မီဒီယာနဲ့တော်နေ
The media in Myanmar are concerned about their safety because the Myanmar media ya thuru nene songsa photo mu ri ko set lou me so yin thuru le writer gain taw ni ya lu thong cha nai na jaw thuru ye lunyu yu so yin ni ja ba de aku so yin chano lu le ator le so yin ni ba de kini data ga thain taw de so yin le thain yi ko de twa ma ko chao ni ja ba bi
writer thain taw ni ya ko thong cha lai de bo ma media yin ne lu khwin phwe ri ga pit de shauk cha ga ja bi lo ဒါဟာမန္တရားကိုဖော်ထုတ်တဲ့အတွက်မြန်မာလုံခြုံရေးတွေဘက်ကချိန်ချောက်တာဖြစ်တယ်လို့လည်းရှုမြင်နေကြပါတယ်။နောက်နိုင်ငံကသတင်းတော့တွေကိုနိုင်ငံတကာသတင်းအေဂျင်စီတွေကအတိုင်းအတာတစ်ခုအထိအကာအကွယ်ပေးထားပေမဲ့လည်းပြည်တွင်းသတင်းတော့တွေပေါ်ပြတ်မှတ်ထားတာတွေပိုများလာနေတယ်လို့ Washington Post သတင်းစာကိုသတင်းဆောင်ပါတွေရေးပို့ပေးနေတဲ့အလို့သတင်းတော့ကိုဝေမိုးကပြောပါတယ်
။မြန်မာလုံခြုံရေးအမျိုးဒီဥပဒေ
There is no protection for media in Myanmar.Even though we have media
မြန်မာနိုင်ငံမှာမီဒီယာတွေကိုအကာအကွယ်ပေးထားတာမရှိပါဘူးမီဒီယာဥပဒေရှိပေမဲ့ဒါကအကန့်အသတ်ဖြစ်ပြီးတော့သတင်းတော့တွေကိုလည်းအကာအကွယ်မပေးနိုင်ပါဘူးမီဒီယာတွေဟာအမြဲဆုံးနဲ့မှကြားရောက်နေတာပ
ါမြန်မာနိုင်ငံနောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်သတင်းတော့တွေနဲ့ဒီဖြစ်ရပ်ကိုစုံစမ်းဖော်ထုတ်ကြတဲ့သတင်းတော့တွေပျောက်သွားတဲ့အဖြစ်အပျက်တွေအတော်များများရှိခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အခြေစိုက်ကလဗန်သတင်းဌာနအေဒါကိုတင်ဆိုးကတော့ရခိုင်မျိုးဝန်းပြည်နာမှာထိခိုက်နေတဲ့သူတွေအတွက်တရားမျှတမှုရှိနေဖို့ကိုဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးပြောပါတယ
် After 2016 there are some the Rohingya reporter or writer activists who are collecting information
နောက်ပိုင်းမှာသတင်းတွေယူနေတဲ့တချို့ Rohingya သတင်းတောက်တွေနဲ့ Rohingya ရေးတချို့လူရှားတဲ့တချို့အရောင်းနဲ့လုံခြုံရေးကသူ့ရဲ့အိမ်နဲ့လမ်းတွေကနေခေါ်သွားကြပါတယ်သူတို့ဘယ်ပါသွားရဲဆိုတာမသိဘူးသိသလားရှင်းသလားဆိုတာလည်းကျွန်တော်မသိပါဘူးဒီလိုတွေနဲ့ပတ်သက်လို့သတင်းချက်လက်တွေရအောင်ကျွန်တော်ကြိုးစားနေပါတယ်
ဒီမနက်ကမှသတင်းသမားတွေနဲ့မီဒီယာတွေပေါ်မှာဖိနှိပ်မှုတွေဆက်လုပ်နေပေမဲ့လည်းဒေတာတွေမှာရှိတဲ့သတင်းတော့တွေကတော့သူတို့ရဲ့အလုပ်တွေကိုဆက်လုပ်နေကြပြီးတော့နိုင်ငံတကာရဲ့အကူအညီတွေရဖို့လည်းမျှော်လင့်နေကြပါတယ်ခင်ဗျာ